မင်္ဂလာပါရှင်ကျမများသိဆင်အောင်ပါတတိနေ့ကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ဒေတာရင်းစနာပြပွဲတွေမှာကြဲကြဲပြန့်ပြန့်တုံးနေကြတဲ့မြို့တီအလိုင်းယန့်ဟက်ရှ်တက်အတွက်တရားအမူကြီးတင်ခဲ့တာတခုကိုတွစ်တာကထုတ်ပြန်လိုက်ပါတယ်မြို့တီအလိုင်းယန့်ဟက်ရှ်တက်ကိုတရုတ်အစိုးရကိုစန့်ကျင်တဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့ကဒီမိုကရေစီရေလှောင်ရှားမှုတွေမှာတင်းညစ်တင်းညွတ်တဲ့ အသုံးပြုလာကြတာပါ Milky Lion စတင်သုံးဆွဲမှုတစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်ထုတ်လိုက်တဲ့နောက်ခံအယောင်၃ခုပါဒီ emoji လက်ဖက်ရည်ခွဲပုံစံတစ်ကိုမြန်မာထိုင်းတရုတ်စတဲ့ဘာသာစကားအတော်များများနဲ့ပူတွဲပြီးတော့ဖော်ပြထားပါတယ်မြမပြည်အတွက်ထုတ်လုပ်တဲ့ emoji အစ်စ်ကိုတော့ no လက်ဖက်ရည်မဟာမိတ်ဆိုတဲ့စာတန်းနဲ့ပူတွဲဖော်ပြထားပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားမှုနဲ့ထိုင်ဝမ်ကလွတ်လပ်ရေးလှုပ်ရှားမှုတို့ကိုထောက်ခံအားပေးတယ်ဆိုပြီးထိုင်းနိုင်ငံကထိုင်းရုပ်ရှင်မင်းသားနဲ့သူ့ရဲ့ချစ်သူတို့ကိုတရုတ်မျိုးသားရေးဝါဒီတွေက Twitter ပေါ်မှာဝေဖန်ပြောဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်မှာ The Milky Alliance ဆိုတဲ့ဝေါ်ဟာရ Twitter လူမှုကွန်ရက်ပေါ်မှာပေါ်ထွက်လာခဲ့တာပါ။ထိုင်းဟောင်ကောင်နဲ့ထိုင်ဝမ်တို့မှာနှိုးနဲ့ဖြော်တောက်တဲ့လက်ဖက်ရည်ကိုကြိုက်နှစ်သက်ကြတာချင်းတူညီမှုကိုအခြေခံပြီးတော့ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ Twitter လူမှုကွန်ရက်ပေါ်မှာ hashtag ခံပြီးတော့ရေးကြတဲ့ The Milky Alliance ဆိုတဲ့ဝေါ်ဟာရဟာ February 1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကဒေသရင်းနိုင်ငံတွေရဲ့ထောက်ခံမှုတွေရအောင်ဒီစကလုံးကိုသုံးဆွဲလာချရာကနေတကြောပြန်လူသုံးများလာပြီးနိုင်ငံတကာမှာပါပို့ပြီးတော့ကျယ်ပြန့်နေတာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်အတွင်း #MiltyAlliance အသုံးပြုမှု17တန်းကျော်ရှိခဲ့တယ်လို့ Twitter ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲ Me Too, Black Lives Matter စတဲ့ American ကလှုပ်ရှားမှုတွေနဲ့ဆိုင်တဲ့ emoji တွေကိုလည်း Twitter ကအစောပိုင်းမှာထုတ်ခဲ့ပူပါတယ်ရှင်။